လာပါရှင်။ VOA American တန်ရဲ့2019ခုနှစ်မလ13ရက်ပုတ်ထုနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဆိုင်းဒိုမီတာ19 19နဲ့ 25 တို့ကနေနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။အခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အသေးစိတ်သဘောတူညီချက်တစုံတရာမရပဲဥရောပသံဃာ EU ကနေခွဲထွက်စင်မစင်ပြည်ထောင်လွှတ်တော်မှဒီနေ့မှခွဲမှာဖြစ်ပါတယ်။6လအတွင်းနှစ်ချိန်ဖြစ်ချပြီးလူပေါင်း350နီးပါးတည်ခဲ့ရတဲ့အမေရိကန်လုံဘုံရင်ချက်လင်မျိုးစားတဲ့ပြန်ဆန်းမှုဥရေရဆိုင်မှုတောင်းဆိုမှုတွေတိုးနေပေမဲ့အမေရိကန်ဆွေကတော့လက်မခံသေးပါဘူး။ဒီလိုထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုတော့မမျှသိအောင်နဲ့အတူကြီးညာပေးသွားမှာပါ။
အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာလေးတွေမှာတော့မနေ့ကပုံနှကျွန်းမြို့နယ်မှာဒေသခံ300ကျော်အထိထွက်ပြေးတိမ်းရှောင်ရပြန်တဲ့ရခိုင်လက်နက်ကင်တပ်အေနဲ့အစိုးရတပ်တို့ရဲ့တိုက်ပွဲဖြစ်ခဲ့ပါတယ်
။အဲ့မှာအရာရှိသူတွေကနောက်ကျဆုံးပြီးတော့တက်လာတော့တယ်။မြေလက်ကနာရောက်မှတခါလက်ကကထားပြီးတွေ့ဖြစ်စီလာတာရှိတယ်။အဲ့ဒီမှာလည်းဒီလိုဆန်းပြီးတက်လာ
။အေးပြန်ကြားရေးတာဝန်ခံရဲ့ပြောကြားချက်နဲ့အတူနားဆင်ကြရမှာပါ။ကချင်ပြည်နယ်ထဲမှာတော့တရုတ်ကုမ္ပဏီတွေရဲ့တ िश ူးမပြောစိုက်ခင်းတွေဧကတောင်းနဲ့ချီတရားမဝင်စိုက်ပျိုးနေတာကြောင့်ပြည်နယ်အစိုးရမှဝင်ငွေရမလာပေမဲ့လမ်းတွေအကြီးအကျယ်ထိခိုက်ပျက်စီးနေပါတယ်။နိုင်ငံတကာသတင်းလွှာတွေမှာအမေရိကန်ကနာမည်ကြီးတက္ကသိုလ်တွေမှာပညာသင်ခွင့်ရဖို့လိမ်ညာတာလက်ပြူတာတွေနဲ့လူ50ကျော်ကိုအစိုးရရှိနေတွေကတရားစွဲထားပါတယ်။ဆီးရီးယားမြောက်ပိုင်းဒုက္ခသည်စခန်းကိုအမျိုးသမီးနဲ့ကလေးအများစုပါတဲ့ဒုက္ခသည်6000ဝန်းကျင်ရောက်လာပေမဲ့ရောက်လာသူတွေက IS တွေနောက်တစ်ချိန်ပြတ်အုပ်စိုးလာမယ်လို့ယုံကြည်နေကြဆဲဖြစ်ပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်မှာတော့အခုရင်ဆုံးဗုဒ္ဓဦးနေညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မတ်မြသစေအောင်တို့ပြောပြပါမယ်ရှင်။
သေးသေးသဘောတူညီချက်တစုံတရာမရပဲဥရောပသမဂ္ဂ EU ကနေခွဲထွက်တဲ့မတင်ဗြိတိန်လွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါရဲ့သဘောတူညီမှုမရပဲခွဲထွက်မဲ့အစီအစဉ်ကိုဝန်ကြီးချုပ်ထရီဇာမေကစန့်ကျင်ထားပြီးဝန်ကြီးချုပ်ဦးဆောင်နဲ့ဆွေးနွေးက EU နဲ့သဘောတူထားတဲ့ခွဲထွက်ရေးအစီအစဉ်ကိုတော့လွှတ်တော်မတ်တွေကတခဲနဲ့ပယ်ချထားတာပါဆွေးနွေးရဲ့အစီအစဉ်ကိုမနေ့ကအောက်လွှတ်တော်မှာမဲခွဲရမှာတော့ထောက်ခံမဲ390မဲကန့်ကွက်မဲ242မဲနဲ့ပယ်ချခဲ့ပြီးရင်တော့သဘောတူညီချက်တစုံတရာမရပဲမဲခွဲတဲ့မတင်စီမဲခွဲဆုံးဖြတ်ဖို့စီစဉ်နေတာလည်းဖြစ်ပါရဲ့ EU နဲ့သဘောတူညီချက်မရပဲခွဲထွက်မဲ့အစီအစဉ်ကိုပါလွှတ်တော်ကပယ်ချခဲ့မယ်ဆိုရင်တော့မလ29ရက်နေ့မှာနောက်ဆုံးထားခွတ်တော့ဖို့တတ်မှတ်ထားတဲ့ရက်ကိုနောက်ထပ်တတန်းတို့ဖို့နောက်ထပ်ပြီးမဲခွတ်ရမယ်အလားအလာတွေလည်းရှိနေပါတယ်တတန်းတို့ဖို့တော့ EU ဖွဲ့ဝင်နိုင်ငံတွေဘက်ကအတည်ပြုပေးရမှာပါ EU ကခွတ်ထွက်ပြီးနောက်ဖွဲ့ဝင်ဖြစ်ဆက်ရှိနေမယ့်အိုင်ယာလန်နိုင်ငံနဲ့ဗြိတိန်လက်အောက်ခံမြောက်ပိုင်းအိုင်ယာလန်တို့ကြားနေဆက်တွေကိုဆက်ပွင့်ထားပြီးဥပဒေရမဖြစ်မနေလိုက်နာဖို့ဥရောပကော်မရှင်နာအုတ်တာရှန်ကလကျန်ကနဲ့ဆွေးနွေးညှိနှိုင်းပြီးရရှိထားတဲ့သဘောတူညီချက်ကိုအတည်ပြုပေးဖို့မနေ့ကလွတ်တော်မှာမဲမဲခွဲခင်ပါပဲဝန်ကြီးချုပ်မေကလွတ်တော်ကိုယ်စားလှယ်ကိုတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့လည်းတကယ်မဲခွဲရဲ့အချိန်မှာတော့ပြီးခဲ့တဲ့ဇန်နဝါရီလတဲမှာတော့ခွဲထွက်ရေးအစီအစဉ်နဲ့ပတ်သက်လို့မဲခွဲတုန်းကလိုပဲထပ်မံပြီးရှုံးနေကြတာဖြစ်ပါတယ်။
6လအတွင်းနှစ်ချိန်ပြည့်ကြပြီးလူပေါင်း350နီးပါးတည်ဆုံခဲ့တဲ့ American လုံခြုံရေးအမျိုးအစားတစ်ကိုပြန်တမ်းမှုတွေရပ်ဆိုင်မှုပြည်ရင်းပြည်ပကတောင်းဆိုမှုတွေကြီးထွားနေပြီးမြဲတမရဒေါ်နယ်ထရမ့်အစိုးရကတော့အလျှော့မပေးသေးပါဘူး Boeing 737 Max 8အမျိုးအစားလေယာဉ်နဲ့ပတ်သက်ပြီးတမရထရမ့်ဆွေးနွေးနေကြောင်းအင်တီရောရရှိတွေကပြောဆိုပြီးမြဲဘယ်သူတွေနဲ့ဘယ်လိုအကြောင်းအရာတွေပြောဆိုရဲဆိုတာကတော့အသေးစိတ်မသိရပါဘူးဒီလေယာဉ်တွေကဘေးကင်းလုံခြုံမှုနဲ့ပတ်သက်ပြီးစိတ်ချရတယ်လို့ Boeing ကုမ္ပဏီအမှုဆောင်အရာရှိချုပ် Dennis Mullen ဘက်ကသမ္မတ Trump နဲ့အင်္ဂါနေ့ကဖုန်းခေါ်ဆိုပြောဆိုမှုအတွင်းမှာပြောခဲ့တယ်လို့အင်ဖြူရောကပြောပါတယ်။လေယာဉ်တွေတိဆောက်ပုံပိုးရှုပ်ထွေးလာတာနဲ့အမျှစက္ကန့်ပိုင်းအတွင်းဆုံးဖြတ်ချက်ချနိုင်ဖို့ပို့ပြီးတော့လိုအပ်လာတယ်လို့တိဆောက်ပုံရှုပ်ထွေးတာဟာအန္တရာယ်ကိုဖန်တီးနေတယ်လို့သမ္မတ Trump ကသူ့အမြင်ကို Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။အမေရိကန်နိုင်ငံအတွင်းဒီလေယာဉ်အမျိုးအစားတွေပြန်တမ်းပြေးဆဲတာကိုရပ်ဆိုင်းထားဖို့အစီအစဉ်မရှိသေးကြောင်းအင်္ဂါနေ့က Boeing ကုမ္ပဏီကထုတ်ပြန်တဲ့အကြေညာချက်မှာဖော်ပြပါတယ်။တချိန်တည်းမှာပဲ American လေကြောင်းထိန်းသိမ်းရေးဌာနကလည်းဒီလေယာဉ်တွေရန်နာဖို့အကြောင်းရင်းမတွေ့သေးဘူးလို့ပြောပါတယ်။တနင်္ဂနွေနေ့ကလေယာဉ်ပြတ်ကျတဲ့ဖြစ်စဉ်ပြီးတရုတ်၊တူရကီ၊အင်ဒိုနီးရှား၊ဘရာဇီး၊တောင်ကိုရီးယားနဲ့ဥရောပတစ်လွှာမှာသူတို့စီမံရှိခဲ့Boeing 737 Max 8လေယာဉ်တွေပြန်တမ်းမှုကိုယာယီရန်နာဖို့အကြေညာချက်ထုတ်ပြန်ထားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရေးမှူးဟောင်းပေါ်မနာဖော့ကိုပူးပေါင်းချက်ဆင်မှုနဲ့ဆက်နွယ်တဲ့အမှုနှမှုနဲ့ဝါရှင်တန်မှာရှိတဲ့ပြည်အောင်စုတရားရုံးတစ်ခုမှာဒီနေ့စီရင်ချက်ချမှာဖြစ်ပါတယ်။တရားသူကြီးအမီပါမန်ချက်ဆင်နေနဲ့အမြင့်ဆုံးထောင်နဲ့ဆယ်နှစ်အထိအပြစ်ပေးနိုင်ပါတယ်။ပြည်ထောင်စုပထမဆုံးကတော့တခြားပြည်အောင်စုတရားရုံးတစ်ခုကမနာဖော့ကိုအခွန်ရှောင်မှုဘဏ်လုပ်ငန်းတွေမှာမတမာမှုတွေနဲ့ထောင်နဲ့48လဖြစ်ပြခဲ့တာပါဒီနေ့စင်ချက်ချမဲ့တရားသူကြီးအနေနဲ့ပြည်ထောင်စုချမှတ်ရမှာအရင်ပြည်ထောင်စု ချင်းနဲ့ကြက်ခံမှုဓမ္မမောင်ရဲ့အရင်ပြည်ထန်ကြက်ခံပြီးမှပြည်ထန်အစ်စ်ကိုကြက်ခံမှုလည်းဆုံးဖြတ်ခွင့်ရှိပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာတော့တတိယကိုဟန်တာနောက်ရှက်မှုနဲ့မနာဖောက်ကိုအာမခံယူသိမ်းပြီးချုပ်တဲပြန်ဖို့တရားစီရင်ချက်စင်ကပဲဆုံးဖြတ်ခဲ့မှုပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်စူပါမူတွေကိုအထူးစုံစမ်းရင်းမှုရောဘတ်မူလာကစုံစမ်းဖော်ထုတ်နေရကမနာဖောက်ကျူးလွန်တဲ့မှုတွေပေါ်ပေါက်လာခဲ့တာပါ။ဒါပေမဲ့လည်းသူ့ပေါ်ဆွဲဆိုထားတဲ့မှုတွေကတော့သမ္မတထရန့်ရဲ့ COA လုပ်ငန်းတွေနဲ့ဒါရိုက်ဆက်နွယ်မှုမရှိဘဲယူကရိန်းနိုင်ငံကရုရှားလိုလားတဲ့နိုင်ငံရေးပါတီတစ်ခုအတွက်အကျိုးဆောင်ပေးတဲ့ကိစ္စနဲ့သာဆက်နွယ်နေပါတယ်။မနာဖောက်ကအပြစ်ရှိရောင်းဝင်ခံခဲ့ပြီးအထူးစုံစမ်းရင်းမှုမူလာရဲ့အဖွဲ့နဲ့ရုရှားအရေးစုံစမ်းမှုတွေမှာအပြည့်အဝပူးပေါင်းဆောင်ရွက်ဖို့ကတိပေးခဲ့ပေမဲ့နောက်ပိုင်းမှာစုံစမ်းရင်းမှုတွေနဲ့သဘောတူညီထားတာကိုဖောက်ပြစ်ခဲ့ကြောင်းလည်းတရားစီရင်ချက်စင်ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။
ဗင်နီဇွဲလားနိုင်ငံအပေါ်အရေးပါတဲ့ဒဏ်ခတ်ပိတ်ဆို့မှုချမှတ်မယ်အကြောင်းတမရထရမ်အစိုးရအနေနဲ့ဒီသတင်းပတ်ထဲမှာကြေညာသွားမယ်လို့ဗင်နီဇွဲလားနိုင်ငံတွင်မူဝါဒအရေးယာဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်အီလီယတ်အေဘရမ်စ်ကပြောပါရယ်အသေးစိတ်ကိုပြောမသွားပေမဲ့ဗန်နာရေးငွေကြေးဖွဲ့စည်းတွေနဲ့ဗီဇာပြန်ရုပ်သိမ်းရေးကိစ္စတွေပါဝင်မယ်လို့ပြောဆိုသွားပါရယ်ဗင်နီဇွဲလားလုံခြုံရေးတာဝန်ရှိသူတချို့ဗင်နီဇွဲလားပိုင်ရေနံကုမ္ပဏီနဲ့ဗင်နီဇွဲလားနဲ့ရုရှားဖက်ဆက်ပိုင်ဆိုင်တဲ့ဘဏ်တို့အပေါ်မှာအမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုချမှတ်ထားပြီးဖြစ်ပါရယ်ဗင်နီဇွဲလားမြို့တော်ကာရာကတ်စ်ကအမေရိကန်တန်ရုံးကိုပိတ်သိမ်းပြီးကြန့်ရှိနေတဲ့အမေရိကန်တန်ဝန်ထမ်းတွေအားလုံးကိုအမေရိကန်ကိုပြန်ခေါ်မယ့်အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကကြေညာပြီးမှတန်ခတ်ပိတ်ဆို့ရေးနဲ့ပတ်သက်ပြီးအေဘရမ်စ်ကအခုလိုပြောလိုက်တာလည်းဖြစ်ပါတယ်ဗင်နီဇွဲလားနိုင်ငံအတွင်းယူရင်းလာတဲ့အခြေအနေတွေကြောင့်အခုလိုတန်ရုံးပိတ်ဖို့ဆုံးဖြတ်လိုက်ကြောင်းနဲ့ဗင်နီဇွဲလားနိုင်ငံအတွင်းအမေရိကန်တန်ဝန်ထမ်းတွေရှိနေတာဟာအမေရိကန်မူဝါဒအတွက်အဟန့်တားဖြစ်စေတာကြောင့်တန်ဝန်ထမ်းတွေကိုပြန်ခေါ်ရတဲ့အကြောင်းဝန်ကြီးပွန်ပီယိုကပြောပါတယ်
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိဆိုင်းတိုမီတာ70 kHz 1068 MHz ဆိုင်းတိုမီတာ19 kHz 15965နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ American တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကမ္ဘာတော်နိုင်ငံတွေကလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဒီနေ့နှစ်ပတ်လည်အစီရင်ခံစာထုတ်ပြန်မှာတရုတ်နိုင်ငံကဝီဂါတွေထိတိတ်ခံရတဲ့အခြေအနေတွေကိုမိမောင်းထုတ်ပြောဆိုလိမ့်မယ်လို့မျှော်လင့်ရပါတယ်။အစီရင်ခံစာကတော့နိုင်ငံရဲ့ဝန်ကြီးမက်ပွန်ပီယိုကထုတ်ပြန်ပေးမှာဖြစ်ပြီးဒီမိုကရေစီလူ့အခွင့်အရေးနဲ့အလုံသမားရေးရာတာဝန်ကြီးမက်ကယ်ကော့ဇက်ကဒိန်းတော်တင်မင်းမြန်နာကိုဖြေချသွားမှာပါ။အစီရင်ခံစာမှာတော့တရုတ်နိုင်ငံရှင်ချန်းဒေသကဝီဂါမိုဆင်နေအရေးကိုလူ့အခွင့်အရေးပြဿနာတစ်ခုဖြစ်အလေးထားဖော်ပြထားတဲ့အကြောင်းနဲ့အစီအစဉ်တောင်းရင်ရှိသူတူကဖီပြောပါရဲအမေရိကန်ပါဝင်အနောက်နိုင်ငံတွေကတော့တရုတ်နိုင်ငံဟာဝီဂါရီနဲ့တခြားမွတ်စလင်တွေကိုထိန်းသိမ်းစခန်းတွေမှာထားပြီးဘာသာရေးနဲ့ယဉ်ကျေးမှုပျောက်ကွယ်အောင်ကြိုးပမ်းနေတယ်ဆိုပြီးဆွဆွဲထားတာပါတရုတ်နိုင်ငံကတော့ထိန်းသိမ်းစခန်းတွေဟာဆွေရဝါဒရောပေါင်းရည်ရထားပြီးတရားဥပဒေနဲ့မန်ဒရင်းတရုတ်ဘာသာစကားတင်ကြားပေးတဲ့အသံမွေးဝန်ကြောင်းတင်နန်းတွေဖွင့်လှစ်ထားတဲ့အကြောင်းပြောဆိုထားပါတယ်လူမှုတိုင်းဝိုင်းမှာမလိုအပ်တဲ့အတွက်တချင်ကြရင်ဒီစခန်းတွေဟာလည်းတဖြည်းဖြည်းချင်းပျောက်ကွယ်သွားမှာဖြစ်တဲ့အကြောင်းမနေ့တုန်းကပဲတရုတ်ဝန်ထမ်းတွေပြောဆိုထားပါတယ်
ကလေးသူငယ်တွေအပေါ်နေမိုင်းဆိုင်ရာဆော်ကားမှုကြောင့်အပြစ်ပေးခံရတဲ့အထဲမှာကက်သလစ်ခရစ်ယာန်ကျောင်းတော်ကြီးရဲ့ယာဒူးအကြီးဆုံးအပြစ်ပေးခံရသူဖြစ်တဲ့ဩစတြေးလျကာဒီနယ်ယဟန်အမတ်ဂျော့ချ်ဖဲလ်ကိုထောင်ဒဏ်6နှစ်အပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဗာတီကန်နန်းတော်ရဲ့ဗန္ဒာယီဝန်ထမ်းဟောင်းလည်းဖြစ်ပုပ်ယဟန်မင်းကြီးဖရန်စစ်ရဲ့အကြံပေးတာဝန်ယူခဲ့သူဖဲလ်ဟာမဲလ်ဘုန်းကသာသနာအဖွဲ့ရဲ့ဂိုင်းချုပ်ဆရာတော်အဖြစ်တာဝန်ယူခဲ့တဲ့အချိန် 1996 ခုနှစ်တုန်းကတံမြိုင်တချင်းတီဆိုတဲ့အဖွဲ့တွေကဆယ်ကျော်တက်အရွယ်ယောက်ျားလေးနှစ်ယောက်ကိုစိန့်ပက်ထရစ်ကသီဒရယ်ဘုရားကျောင်းကအခန်းငယ်တစ်ခုမှာမဖွဲမရဂိုင်းတွေစော်ကားခဲ့ဆိုတဲ့ဆွဆွဲခြင်းနဲ့အပြစ်ဒဏ်ချခံရတာပါဗုဒ္ဓဟူးနေ့ကပဲလ်ကိုအပြစ်ဒဏ်ချမှတ်ကြောင်းကြေညာစင်မှာပဲလ်ကသူစော်ကားတာခံခဲ့ရသူတွေအပေါ်အံ့ဩလောက်အောင်ကြီးကြီးကျယ်ကျယ်ပုတ်ခတ်ပြောဆိုခဲ့တဲ့အကြောင်းနဲ့ပဲလ်စော်ကားပုံကိုကွင်းကွင်းကွက်ကွက်မြင်အောင်ဖုံပုံဖော်ပြခဲ့တာကြောင့်စော်ကားခံရသူတွေအနေခက်နေရဟာအင်မတန်သိတာကြောင့်ဗစ်တိုးရီးယားပြည်နယ်ခရိုင်တရားရုံးတရားသူကြီးပီတာခစ်ကဆိုပါတယ်ပြီးခဲ့တဲ့ဆယ်စုနှစ်သုံးစုအတွင်းကဘာတဝမ်းကလေးငယ်တွေအပေါ်လိမ်ပိုင်းဆိုင်ရာစော်ကားမှုအရှုပ်တော်ပုံနဲ့ကက်သလစ်ဘုရားကျောင်းကိုဆွဆွဲထားတာနဲ့ပတ်သက်တဲ့၃ရက်ကြာစီဝေးပွဲကိုပိုယဟန်မင်းကြီးဖရန်စစ်ကဗာတီကန်နန်းတော်မှာမကြသေးခင်ရက်ပိုင်းအတွင်းကအကျင်းပခဲ့ပါတယ်
အမေရိကန်ပြည်အစိုးရတတိယနဲ့နာမည်ရပုဂ္ဂိုလ်တချို့ဟာထိတ်တဲတက်သူတွေမှာသားသမီးတွေဝင်ဝင်ရဖို့အတွက်ငွေချေးပေးပြီးမမှန်မကန်လုပ်ခဲ့ကြတယ်လို့စွပ်စွဲခံရပါတယ်။မမှန်မကန်လုပ်ရတဲ့ကိုစီစဉ်ငွေကြောင်းဝန်ခံထားပြီးတတိယဖြစ်ပွားဆိုင်ဖို့ပြောဆိုထားတဲ့ကယ်လီဖိုးနီးယားပြည်နယ်နယူပေါ့တ်ဘီချ်မြို့ကဝီလျံရစ်စင်ဂါကတော့ကျောင်းဝင်ဆမ်မိုဝဲအောင်မှုမိဘတွေသားသမီးတွေနဲ့ဆမ်မိုဝဲကြီးကျက်သူတွေကောလိပ်ကျောင်းကနေပြဆရာတွေကြားဆက်သွယ်ပြီးလက်တော့ပေးဖို့စီစဉ်ပေးရကဒေါ်လာ25သန်းကျော်ရရှိခဲ့တဲ့အကြောင်းလည်းတရားရေးဌာနကပြောဆိုထားပါငွေချေးလွှဲပြောင်းရမှာမတမာမှုတွေပါဝင်ပူပေါင်းကြံစည်မှုတွေအတွက်အရေးယူခံရတဲ့ငွေချေးချမ်းသာပြီးဆက်ဆွယ်ကောင်းတဲ့မိဘတွေထဲမှာတော့ကယ်လီဖိုးနီးယားပြည်နယ်ကဝိုင်လုံငန်းရှင်လွန်ခဲ့တဲ့နှစ်လောက်ကမှဒေါ်လာ325သန်းနဲ့ရောင်းလိုက်တဲ့ကယ်လီဖိုးနီးယားပြည်နယ်ကမီဒီယာလုပ်ငန်းပိုင်ရှင်ဟောင်းတို့လည်းပါဝင်ကြပါတယ
်။ American ပြည်ထောင်စု California ပြည်နယ်မှာတည်တံစီရင်ချက်တွေနဲ့ပတ်သက်ပြီးဆိုင်းငံ့ချဖို့ကြေညာချက်မူကြမ်းတရက်ကိုထုတ်ပြန်သွားဖို့ရှိပါတယ်။လူတစ်ယောက်ကိုရည်ရွယ်ချက်တစ်ခုနဲ့တက်ဖြတ်တာကမှားယွင်းနေတယ်လို့ California ပြည်နယ်အုပ်ချုပ်ရေးမှူး Kevin Newsom ကပြောတာပါ။အပြစ်မရှိတဲ့လူတချို့သူတို့မကျူးလွန်တဲ့ပြစ်မှုတွေအတွက်စွဲချက်တင်ခံနေရတာတွေကိုတွေ့မြင်ရတယ်လို့တခါတလေတည်တံပေးခံရတာတွေလည်းရှိတယ်လို့ Newsom ကပြောပါတယ်။
မလ23ရက်ဗုဒ္ဓညညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်မြသစင်အောင်တို့ကြီးညာပေးသွားကြတာပါရှင်အခုသတင်းလွှာတွေသတင်းဆောင်ပါတွေစတိုက်နားဆင်ရပါမယ်ရခိုင်ပြည်နယ်ပုံနှချုံမြို့နယ်တွင်မနေ့ကဖြစ်တဲ့တိုက်ပွဲကြောင့်ဒေသခံရွာသား300နီးပါးစစ်ဘေးတင်ရှောင်နေရပါတယ်။ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေဟာခုချိန်မှာ1000ကျော်ထိရှိလာနေပြီးတိုက်ပွဲဖြစ်ပွားရာဒေသတွေမှာရွာသားတွေကိုတပ်မတော်ကမတင်ကားလို့ဖမ်းဆီးတာတွေလည်းပုံများလာနေပါတယ်။တိုက်ပွဲတွေပြင်းထန်နေစေရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကို VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
မနေ့ကအင်္ဂါနေ့ပုံနှချုံမြို့နယ်မြက်လွှဲရအနောက်ဘက်တောင်တန်းပေါ်မှာ AA ဖွဲ့နဲ့တပ်မတော်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။မော်စတာစစ်ဟင်းနေမှာဒီပုံနှချုံမြို့နယ်မြက်လွှဲရအနောက်ဘက်တောင်တန်းပေါ်မှာဒီဒီမလေးကကန်ပယ်ရအကြမ်းမဟင်းနေလောက်ခံတယ်။ဒါကြောင့်သူကရရှိတယ်။အဲ့ဒီမှာစစ်တပ်ကနေပြီးတော့ဒီမလေးလုံးပေါ်လုံးဒီလိုဒီလိုကြည့်နေဆွမ်းတဲ့ပြည်သားရှိထိုးကြည့်ကုန်လို့မြို့စစ်တပ်ရဲ့နာမတော်ဆက်တင်နေကြအောင်မြေပြင်ထိုးကြည့်စီမှာဒီလိုကကနေပြန်ပြီးတော့ဒီတက်လာတော့တာရှိတယ်။အဲ့မှာအရာရှိသူပါဝင်ငါ့ဦးကျဆုံးပြီးတော့တက်လာတော့တယ်ဒီလိုကနားလောက်မှတခါဒီလိုကထားပြီးတော့ထွေးပစ်နေတာရှိတယ်။အဲ့ဒီမှာလည်းဒီလိုထားပြီးတက်လာသွားတာပေါ့ဒီကြရတယ်။ဆိုအဲ့ဒီမှာလည်းနောက်က၅ဦးလောက်ကျဆင်းတာရှိတယ်။ပြီးတော့ဒီရဟန်းနဲ့ဆင်းနေလာပြီးတော့မှပြီးတော့တနားလီလောက်ကျအောင်ဒီကဘုံကျတဲ့ခုတာရှိတယ
်။မနေ့ကတိုက်ပွဲမှာမြန်မာတပ်မတော်ဘက်ကထိခိုက်ကြဆုံးမှုများပြားတယ်လို့ AA ဘက်ကပြောဆိုထားတယ်လို့ VOA အနေနဲ့အသေးစားတည်ပြနိုင်ခြင်းမရှိသေးပါဘူး။မလာကိုရနေ့ကလည်းချင်းမြင့်နယ်ပလန်ဝါမြို့နယ်ပြင်ဆိုရွာနီးကတပ်မတော်ပြူဟာကုန်းသတ်စခန်းတစ်ခုကို AA ဘက်ကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးလက်နက်ခဲယံစစ်အုံဆောင်ပစ္စည်းမော်တော်ယာဉ်မြောက်များသိမ်းဆီးရခဲ့မိပြီးစစ်တပ်ပန်း12ဦးကိုပါလက်ရဖမ်းဆီးနိုင်ခဲ့တယ်လို့ခိုင်တုခကဆိုပါတယ်။ဖမ်းဆီးရမိခဲ့တဲ့စစ်တပ်ပန်းတွေထဲမှာအယက်သားတွေလည်းပါဝင်နေပြီးစီစစ်နေစေလို့ခိုင်တုခကဆက်ပြောပါတယ
်။စစ်တပ်ကစစ်တပ်ကကျွန်တော်တို့ဖမ်းဆီးရမိတာရှိတယ်။စစ်တပ်ပန်းတွေကိုကျွန်တော်တို့ကိုစစ်စစ်တဲ့အခါတော့ခဏဦးကနေပြီးတော့အယက်သားတွေဖြစ်နေတာသိရှိရတယ်။စစ်ကြမ်းနဲ့ဒီပါလာတဲ့အယက်သားတွေကိုဒီအယက်သားကိုမျိုးရတော့ကျွန်တော်တို့ကလည်းငါကဆက်မဆက်ပြောင်းလို့ရှိတယ်ဗျ။စစ်တပ်ကလည်းဒီလိုတော့ကျွန်တော်တို့ကဆက်ပြီးတော့ဒါခံတင်ထားအောင်
ပုံကျုံမျိုးနဲ့ဘုံတော်ရွာနီးနားမှာဖြစ်တဲ့တေးရပိုင်းတွင်တိုက်ပွဲကြောင့်ရွာသား300နီးပါးဟာယူသယုတ်နဲ့အထက်မြင့်လဲရွာမှာစစ်ပီးသိမ်းဆောင်ရောက်ရှိနေတယ်လို့ယူသယုတ်ရွာအုပ်ချုပ်ရေးဖွဲ့ဝင်တို့ကဆိုပါတယ်
။ဒီလိုကြောက်ပြီးတော့ဆွဲကြည့်လိုက်ကြတာ။ဆွဲဆောင်နေတဲ့ရဲတဲကတော့ဒီမှာယူသယုတ်ကြီးရွာကပြည့်အကူအညီပေးထားတယ်
မနေ့ကရဟတ်ရည်နဲ့ပြစ်ခတ်တာမှာဘုတ်တော်ရွာကအိမ်နှလုံးကြီးဆန်ကြရောက်လို့အမိုးကတွေပြက်စီးခဲ့ကြောင်းရွာသားတွေကပြောပါတယ်။တိုက်ပွဲဖြစ်နေတာနဲ့ပတ်သက်လို့တပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုနဲ့အနောက်ပိုင်းတိုင်းစစ်သည်နာရုပ်ပြောရေးဆိုခွင့်ရှိသူကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။ရခိုင်ပြည်နယ်တွင်းစီရေးပဋိပက္ခပြင်းထန်လာတာနဲ့မျှလုံခြုံရေးရစစ်ဆေးမှုတွေကလည်းဒေသတွင်းသွာလာရေးမှာခက်သွေးနေပါတယ်။မနေ့ညပိုင်းကမြောက်ဦးမြို့နယ်ကျောင်းတောင်ကျေးရွာမှာလူနာသူအပါဝင်လူနာသွားဖို့တဲ့ကျေးရွာသားတွေနိုင်ရေးကူညီပေးရေးဖွဲ့ပေါင်း30ဦးကိုနေမြေခံစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားကြောင်းပြည်내လွှတ်တော်ကိုဆက်လက်ဦးဆုံးတာစိန်ကအခုလိုပြောပါတယ
်။လူနာရဲကျောင်းတောင်ကကျွန်တော်တို့နိုင်ရေးကူညီမှုအပြင်ကလူငယ်6ဦးရဲစာသမား3ဦးရဲသူတို့ကညစင်တာကြီးဝန်းညံတော့မှာပေါ့နော်။အဲဒီကျမမျိုးကိုမရောက်ခင်ချောင်းပြည့်ဆိုတဲ့နေရာမှာရောင်းညွတ်နေရဲစက်တစ်ခုရှိတဲ့ငါးလေးစစ်တိုင်းကနေပြီးတော့ဘရိုကာကိုသားလေဘရိုမတင်ပါလို့ဆိုပြီးတော့ဘရိုလူနာပတ်မဝင်ရယ်တောင်းတော်ကဒီနိုင်ကူညီမှုအစင်က6ဦးရယ်ကာသမာ3ဦးရယ်အဲ့ဒီ10ဦးကိုဘရိုခေါ်တော့တယ်ပေါ့နော်
Lashi Pansi Kantaya Dudi, Pian Lumia Yidwe, Yakan Bin Soto, Ogusagani, Nelo Wunjigu, Mimian Tarelu, Utunda Singa, Sepio Ware.
Soto Udaga Nido, Tesayan Nelo Wunjigu, Land of Homes, a Jongare, Tesayan Nelo Wunjaro, Yau Marashi Ware, Akuro Mate Halo, Sistene Ware, Jimmy Loki, Janko Pakera Meshido, who are Yene Savara, Sistene Ware, Soto Udaga, Jongama.
ဒီခိုင်းပြည်နယ်အတွင်းဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်ကျော်သားတောင်းကျော်ဟာစစ်ပီးတင်းဆောင်နေရတယ်လို့စားတောင်းနေထိုင်ရေးမှာခက်တွေ့နေပါတယ်။တိုက်ပွဲတွေကြောင့်ဒေသခံရွာသားတွေပါဝင်အုတ်ချုံရေးမှုတွေကိုလည်းမတရားတင်းဆက်သွယ်မှုပုံမှန်နဲ့ဖမ်းဆီးမှုတွေများပြားလာတာကြောင့်မြို့နယ်တချို့ကအုတ်ချုံရေးမှုတွေတာဝန်ကနေနှုတ်သက်တာတွေရှိနေတယ်လို့လုံခြုံရေးရရဲဌာနတွေကလည်းရုပ်သိမ်းလ ရှိခဲ့ပြီးတဲ့နောက် စီမံခန့်ခွဲရေးအဖွဲ့ဖွဲ့ပြီးစစ်ဆေးသွားမယ်အကြောင်းကချင်ပြည်နယ်စိုက်ပျိုးမွေးမြူရေးဝန်ကြီးကပြောပါတယ်။တရုတ်နိုင်ငံသားတွေပိုင်တဲ့တစ်ရှုံးမပြောဆိုင်ခင်တချို့ဟာမြေယာဥပဒေနဲ့ကန့်ညီမှုမရှိတဲ့အပြင်ပတ်ဝန်းကျင်ထိခိုက်ပျက်စီးတာနဲ့ပိုးသက်ဆေးတွေကြောင့်ကျန်းမာရေးထိခိုက်တာတွေရှိတယ်ဆိုတဲ့ဝေဖန်မှုတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်ပြည်နယ်အစိုးရဘက်ကအခ
ที่ช่วงก็เปลี่ยนสายขึ้นเลยฮะยินดีต้อนรับมุกกรมเชื่อมาพ่อผมเต็มท่าเราไม่ใช่ตลอดเนี่ยอุบัติเหตุอะไรไม่กี่เนี่ยด้วยถ้าก็เพื่อสิ่งที่เพื่อสิ่งที่สงสารสิ่งที่ว่าไม่จริงก็เช่นมีเนี่ยสัตว์ยุ่ยมวยมีเนี่ยสัตว์ยาววันจีอุจจาระวิ่งอ่ะฟิวเอโก้เปลี่ยวไปเลยโอเคตอนนี้มาที่ช่วงก็เปลี่ยนสายเลยช่วงตุยเลย
แต่ถ้าที่มาจะรู้ว่าใช่ยูไม่สูงสิ่งนี้ดาวคุณดูเห็นเปล่าเลยยังไงมีสิ่งเดียวยังไม่ใช่แต่มาเป็นวันนั้นมาเลยอย่างนี้ว่าตัวเดียวมาทั้งเส้นนั้นยังไม่ใช่กูเนาะแต่เราเลยไปอีกก็เจ้าของเดิมมาก็ใช่เลยแล้วจะรู้ที่ไปเลยอารมณ์ไงที่ไปเลยแต่ถ้านักเสียงนี้จะรู้ต้องสัตย์ออกมาต้องรู้ที่ไปเลยจะมีเมียเนี่ยเล็บปั้นเนี่ยงั้นเปล่าใช่คิดอยู่กันเลยสุยาบ้านเราอย่างลูกผู้พี่จวบมาบนดินท่าเลยแต่ไม่เอาซะกูต Pipo, Tencho Dwamelo, Wendy Ujojo Winga, Piovare. Mabio Sakiniga, Ega Taina Chivishi Nainelo, Tachuga, Piovare, Dedagan, Tanduigale, Deo Sapio, Lunashinigo, Deamo in me, Naragani, Jumia Yani Bare.
တေယုံမပြောစိုက်သူတွေဟာဌာနဆိုင်ရာကိုတင်ပြရအောင်မဟုတ်ပဲဒေတာကန်ဒီစီကနေလို့တလောက်မျိုးကိုငားရလောက်ကန်နေကြကြောင်းကချင်ပြည်နယ်မိုးမောင်းစစ်တော်ကိုယ်စားလှယ်ဦးနေဝင်ကပြောပါတယ်ဒေတာကတောင်သူတွေကြီးရပဲတအီကဟိုငါတောင်းဆိုငါတောင်းရှစ်တောင်းလို့ရှစ်တောင်းစသည်ဖြင့်ဒီလိုမျိုးတွေနဲ့နှုံသားမျိုးတွေနဲ့ငါပြီးစိုက်ကြတဲ့သဘောပေါ့နော်နောက်တစ်ချက်ကုမ္ပဏီတွေကြတော့လေနာမည်ခန္ ကျွန်တော်တို့ပုံမှန်900နဲ့
ရာဆွဲလိုက်တယ်ပေါ့နော်လက်ရှိမှာတရှိဦးငပြောတွေကိုကချင်ပြည်နယ်ဝိုင်းမော်ဗမော်မုံမောက်ရွှေကူမှာစက်ပြိုးနေပြီးရှမ်းမီနယ်နေရာတချို့မှာလည်းစမ်းသပ်စက်ပြိုးကိုပြင်ဆင်နေရတယ်ရှိပါတယ်လုံခဲ့တဲ့စက်နှစ်ဝင်းကျင်လောက်ကတည်းကကချင်ပြည်နယ်မှာတရုတ်နိုင်ငံသားတွေငပြောစိုက်လာကြတာဖြစ်ပြီး၂၀၁၉ခုနှစ်နောက်ပိုင်းမှာအလုံးရင်းနဲ့စက်ပြိုးလာကြတာဖြစ်ပါတယ်တရုတ်နိုင်ငံ ချင်းပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါရယ်
ကိုစောထက်စုံစမ်းတင်ပြခဲ့တာပါရှင်။အခုတော့နိုင်ငံတကာသတင်းလွှာလေးဘက်ကိုအလှည့်ပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှနာမည်ကြီးတက္ကသိုလ်တွေတက်နိုင်အောင်လိန်ညာမှုလက်ထိုးမှုတွေနဲ့အတူလူပေါင်း50ကိုအစိုးရရှိနေတွေကတရားစွဲလိုက်ပါတယ်။လူချမ်းသာတွေ၊ရုပ်ရှင်လောကအကျော်မော်တွေ၊ကုမ္ပဏီအကြီးအကဲတွေကသူတို့ရဲ့ကလေးတွေကိုအထင်ကရတက္ကသိုလ်ကြီးတွေဝင်ခွင့်ရအောင်ဒေါ်လာတန်းချီပြီးတော့လက်ပေးခဲ့မှုကိုအစိုးရကဖော်ထုတ်နှိမ်နှင်းလိုက်တာပါ။ပူပေါင်းလိန်ညာမှုနဲ့ဖန်ဆီးတရားစွဲဆိုခံရတဲ့ထက်မှတက္ကသိုလ်အားကစားနီးပြတွေ၊ကျောင်းဝင်ခွင့်တာဝန်ခံတွေလည်းပါဝင်ပါတယ်။ VOA သတင်းတောက်ဇလာတိကဟုတ်ကဲ့သတင်းကိုမဆုမြတ်မောင်ကလက်ပြောပြပေးပါမယ်ရှင်
အမေရိကန်ကအထင်ကရတက္ကသိုလ်ကြီးတွေမှာဝင်ခွင့်ရအောင်လိန်ညာဆောင်ရွက်ပေးခဲ့သူတွေထဲမှာအဓိကကျသူကတော့ဝီလျံဆင်ကဆိုသူဖြစ်ပါတယ် Edge College and Career Network ဆိုတဲ့ပရဟိတလုပ်ငန်းအတူနဲ့တက္ကသိုလ်ဝင်ကျင်သူတွေစီကငွေယူပြီးတက္ကသိုလ်ဝင်ခွင့်အမှတ်မိအောင်လိန်ညာပေးခဲ့တယ်လို့အကစားထူးချွန်သူတွေဖြစ်တယ်ဆိုတာမျိုးလိန်ညာဆောင်ရွက်ပေးခဲ့တယ်လို့အစိုးရရှေ့တွေကပြောပါတယ်ငွေကြေးခဝါချမှုအမေရိကန်ပြည်ထောင်စုအပေါ်ကြံစည်လိန်ညာမှုတို့အပါအဝင်အမှုတော်တော်များများနဲ့ဘော့စတန်မြို့ပြည်ထောင်စုတရားရုံးမှာတရားစွဲထားတဲ့မှုတွေအတွက်အပြစ်ရှိတယ်လို့ဝီလျံဆင်ကာကိုရိုင်ကအင်္ဂါနေ့ကဝန်ခံခဲ့ပါတယ်။သူလုပ်ခဲ့တဲ့ကိစ္စတွေကအမေရိကန်ပြည်ထောင်စုတမိုင်းမှာတက္ကသိုလ်ဝင်ခွင့်ရရေးအကြီးအကျယ်ဆုံးလိန်ညာမှုကြီးဖြစ်တယ်လို့ပြည်ထောင်စုအစိုးရရှေ့နေတွေကပြောပါတယ်။အစိုးရရှေ့နေအန်ဒရူးလယ်လင်ကသတင်းစာရှင်းလင်းပွဲမှာခုလိုပြောကြားသွားပါတယ်
။ We've charged 50 people nationwide.With participating in a conspiracy that involved first cheating on college entrance exams
တက္ကသိုလ်ဝင်ခွင့် SAT နဲ့ ACT စာမျိုးပွဲတွေမှာအမှတ်ကောင်းအောင်လိန်ညာမှုအထင်ကြီးတက္ကသိုလ်ကြီးတွေမှာဝင်ခွင့်ရအောင်အဲ့ဒီတက္ကသိုလ်တွေကအားကစားနည်းပြတွေကိုလက်ထိုးအားကစားထူးချွန်တဲ့ကျောင်းသားတွေလိုလုပ်ပြီးကျောင်းဝတ်တာတွေအပါအဝင်ပူးပေါင်းကြံစည်မှုနဲ့တနိုင်ငံလုံးမှာလူပေါင်း50ကိုတရားစွဲခဲ့ပါတယ
် Yale တက္ကသိုလ် George Town တက္ကသိုလ်တို့လိုကဘာကျော်တက္ကသိုလ်ကြီးတွေကအားကစားနည်းပြ6ယောက်ကိုလည်းလက်စားမှုအကစားတကယ်မလုပ်သူတွေကိုထူးချွန်တဲ့အကစားသမားတွေအဖြစ်လိန်ညာပေးမှုတို့နဲ့တရားစွဲထားတယ်လို့အစိုးရရှေ့နေလန်လင်းကပြောပါရယ်။ကျောင်းသားမိဘ33ယောက်ကိုလည်းငွေကြေးအမြောက်အများပေးပြီးကျောင်းဝင်ခွင့်ရအောင်လက်ထိုးမှုပညာရေးနဲ့အကစားထူးချွန်လက်မှတ်အတုတွေလုပ်မှုတို့နဲ့တရားစွဲထားပါရယ်။အဲ့ဒီထဲမှာနာမည်ကြီးအမေရိကန်ရုပ်သံစီးရီးတွေဖြစ်တဲ့ Desperate Housewives မှာတရုတ်ဆောင်တဲ့ Felicity Huffman နဲ့ Full House Series မှာတရုတ်ဆောင်တဲ့ Lori Loughlin တို့လည်းပါဝင်ပါရယ်။
These parents are a catalog of wealth and privilege. They include, for example, CEOs of private and public companies, successful securities and real estate investors.
ဒီကျောင်းသားမိဘတွေကချမ်းသာပြီးအခွင့်အရေးရကြသူတွေပါ။သူတို့ထဲမှာပုဂ္ဂလိကလုပ်ငန်းကြီးတွေ၊အစိုးရလုပ်ငန်းကြီးတွေကအမှုဆောင်ရာရှိချုပ်တွေ၊အစုရှယ်ယာနဲ့အင်ချမ်းမြေလုပ်ငန်းတွေမှာအောင်မြင်တဲ့ရင်းနှီးမြှုပ်နှံသူတွေအပြင်လူသိများတဲ့မင်းသမီးနှစ်ယောက်၊နာမည်ကြီးဖက်ရှင်ဒီဇိုင်နာတစ်ယောက်နဲ့နိုင်ငံတကာဥပဒေအကျိုးဆောင်လုပ်ငန်းကြီးရဲ့ပူးတွဲဥက္ကဋ္ဌတယောက်လည်းပါပါတယ်။သူတို့အားလုံးဟာမမမကန်လုပ်ပေးမန်းတည်ရနဲ့စင်ကာနဲ့ပေါင်းပြီးသူတို့ကလေးတွေတက္ကသိုလ်ဝင်ခွင့်အမှတ်ကောင်းအောင်လင်ညာခဲ့ကြတယ်လို့လက်ပြီးပြီးအထင်ကြီးတက္ကသိုလ်တွေမှာဝင်ခွင့်ရအောင်လုပ်ခဲ့ကြပါတယ
်။အဲ့ဒီမိဘတွေဟာဒေါ်လာ3သိန်းကနေ6သန်းခွဲအထိဝီလျံစင်ကာကိုပေးပြီးအထင်ကြီးတက္ကသိုလ်ကြီးတွေမှာသူတို့ကလေးတွေတက်နိုင်ဖို့လုပ်ခဲ့ကြတာဖြစ်ပါတယ်။အဲ့လိုလုပ်ပေးခဲ့တဲ့အတွက်စင်ကာဟာ2012ခုနှစ်ကနေ2018ခုနှစ်အတွင်းမှာစုစုပေါင်းဒေါ်လာ25သန်းလောက်ရရှိခဲ့ပါတယ်။ဒီလိန်ညာမှုကြီးကိုဦးဆောင်ဖော်ထုတ်ခဲ့သူကတော့ FBI ထောက်ခံရေးအရာရှိ Joe Bonner Volunteer ဖြစ်ပါတယ
်။ Our investigation began last May.After we uncovered evidence of a large-scale, elaborate fraud,
ဒီကိစ္စနဲ့မသက်ဆိုင်တဲ့အမှုတစ်ခုကိုလည်ရင်းကနေငွေကြေးအမြောက်အများပတ်သက်နေတဲ့လိန်ညာမှုကြီးဖြစ်နေတယ်ဆိုတဲ့အထောက်အထားတွေကိုတွေ့ခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့မီလာကစပြီးတော့ကျွန်တော်တို့စတင်စုံစမ်းထောက်လန်းခဲ့တာဖြစ်ပါတယ
်။ American ပြည်ထောင်စုမှာတော့တက္ကသိုလ်ဝင်ခွင့်ပဲဖြစ်ဖြစ်တရားရေးမှာပဲဖြစ်ဖြစ်လူချမ်းသာတွေအတွက်တရားအခွင့်အရေးမရှိဘူးလို့ဥပဒေစိုးမိုးရေးတာဝန်ရှိသူတွေကပြောပါတယ်ရှင
်။မဆုမြတ်မုံပြောပြသွားတာပါရှင်။နိုင်ငံတကာထောက်ပံ့ထားတဲ့ Syria အင်အားစုတွေ IS ထိန်းချုပ်ထားတဲ့နေမြေထဲမှာနောက်ဆုံးတိုက်ပွဲဆင်နေနေတဲ့အချိန်မှာပဲအမျိုးသမီးနဲ့ကလေးအများစုပါဝင်တဲ့ဒုက္ခသည်6,500ကျော် Syria မြောက်ပိုင်းကဒုက္ခသည်စခန်းတွေကိုရောက်လာကြပါတယ်။ဘသူကမှဒီလောက်လူအုပ်ကြီးအတွက်မမျှော်လင့်မပြင်ဆင်ထားသလိုရောက်လာကြတဲ့သူအများစုကလည်း IS တွေနောက်တစ်ချိန်ပြန်အုပ်စိုးလာနိုင်တယ်လို့ခေါင်းမှမှပဲယုံကြည်ကြပါတယ်။ဒုက္ခသည်စခန်းအများဒုက္ခသည်စခန်းမှာအန္တရာယ်များတဲ့အခြေအနေတွေကလည်းအခုလိုဒေါသနဲ့ခေါင်းမာမှုတွေကိုမိထိုးပေးနေသလိုဖြစ်နေတဲ့အကြောင်း VOA သတင်းတောက်ဟက်သမာဒော့သတင်းပေးပို့ချက်ကိုကိုငိမ့်ချန်းကပြောပြမှာပါရှင်
။ Syria က IS နောက်ဆုံးအခိုင်အမာခြေကုပ်စခန်းကိုဆွန့်ခွာလာသူအများစုဟာတိုက်ခိုက်ရေးသမားတွေနဲ့တနည်းတစ်ဖုံဆက်ဆက်နေသူတွေပါ။အများစုကတော့သူတို့ရဲ့ဇနီးမယားတွေ၊မုံဆိုးမတွေနဲ့ကလေးတွေဖြစ်ပြီးသူတို့ဟာ IS အပေါ်စိတ်မပြတ်ကြသေးပါဘူး။IS တွေအနေနဲ့သူတို့ရဲ့ရန်သူတွေကိုတတ်တာမှန်တယ် သူ့ကလေး၅ယောက်ကလည်းသူတို့အဖေအတိုင်းကြီးလာလို့ရှိရင်လိုက်လို့မယ်လို့မျှော်လင့်တဲ့အကြောင်းဦးမိုဟာမက်ကပြောပါတယ်
အလစမုန်းစမတ်တို့ကိုပြောဖို့တော့မလိုပါဘူးသူတို့ဘာကြိုက်လဲသူတို့သိပါတယ်သူတို့ဟာအစ္စလာမစ်နိုင်ငံတော်ကိုချစ်ပါတယ်သူတို့ရဲ့အဖေကအဲ့ဒီကအဖွဲ့ဝင်ပ
ါအခုလိုအစွန်းရဝါရတွေစခန်းထဲမှာပြန့်နှံ့နေတာကိုရင်ဆိုင်ဖို့အတွက်အကူအညီပေးလူသားတွေတည်တဲ့တခုတည်းသောနီလန်းကတော့လူသားချင်းစာနာမှုအကူအညီတွေပေးဖို့ပဲဖြစ်ပြီးသူတို့ဟာရန်သူတွေမဟုတ်ဘူးဆိုတာတတ်သိပြဖို့ပဲဖြစ်ပါတယ်ဒါပေမဲ့လည်းလူတွေပြည့်ကျက်ညံ့လာတာနဲ့အခြေခံထောက်ပံ့ရေးပစ္စည်းတွေမရှိတာဟာဒီရည်မှန်းချက်ပြည့်ဖို့ကိုချိန်ချောက်နေတာပါလက်တလုံးအတွင်းအနည်းဆုံးလူအယောက်100လောက်ဒီစခန်းစီကိုလာဖို့လမ်းမှာတည်ဆုံးခဲ့တယ်လို့စခန်းရောက်မှတည်ဆုံးတဲ့သူတွေလည်းရှိပါတယ်အားလုံးနီးပါးကကလေးတွေပါဂျမအေးအခြေအနေဆိုးရွားနေတဲ့တစ်ချိန်ထဲမှာပဲအသေးရောက်လာတဲ့သူတွေအတွက်ယာယီတဲတွေလည်းလိုအပ်နေပါတယ်မဇိန်ရှက်ကီးကစခန်းတာဝန်ရှိသူပါ
We are in the emergency situation right now, as you see, because we have a lot of people come from a lot of parts.
ကျွန်တော်ဟာရေးပေါ်ချင်းတွေကိုရောက်နေပါပြီ။ဘာလို့လဲဆိုတော့ IS ထိန်းချုပ်မှုအောက်ကလူတွေအများကြီးကိုရောက်လာကြလို့ပါပဲ။လူအချက်တွေလည်းအများကြီးရှိပါတယ်။
နိုင်ငံသားသား IS တိုက်ခိုက်ရေးသမားတွေရဲ့မိသားစုတွေကိုတော့တီးကြခွဲထားပြီးအများစုကတော့သူတို့မူရင်းတိုင်းပြည်ကပြန်ခေါ်မလားဆိုပြီးစောင့်နေကြတာပါ။ Syria နဲ့ Iraq ကမိသားစုတွေရဲ့အနာဂတ်ကတော့မသေးကြပါဘူး။IS ကမျိုးတွေရွာတွေကမောင်းထုတ်ခံရပြီးတက်ဆုံနေတာနှစ်အနည်းငယ်ရှိပါပြီ။ဒီမိသားစုတွေဟာသူတို့ဇာတိမြေနဲ့အဝေးကြီးကိုရောက်နေပြီးတော့သူတို့အတိုင်းဝိုင်းကိုပြန်ရောက်ရင်လည်းဖယ်ထုတ်ခံရနိုင်ပါတယ်။ဒုက္ခတဲ့စခန်းအနေနဲ့ခါချိုးလူလူအခြေအနေကိုရောက်နေပြီးလက်တလောအရေးပေါ်တွေကိုအရင်ရှင်းပြီးအနာဂတ်တွေးပူစရာတွေကတော့နောက်မှရှင်းမယ်လို့ကုညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ။
ကိုငင်းချမ်းပြောပြခဲ့တဲ့ဆီးရီးယားဒုက္ခသည်စခန်းတွေမှာရင်ဆိုင်နေရတဲ့အခက်အခဲတွေဖြစ်ပါတယ်ရှင်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့လူလူကျမ်းမာရေးဦးကျော်စံတာရဲ့မြန်မာရေးတုံတက်ချက်နဲ့အာကစားသတင်းလွှာတွေနှာစင်ကြရမှာပါ။ဗုဒ္ဓဦးနေညနေခင်းထိတ်နိုင်ငံတကာသတင်းတွေကိုနားထောင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဗုဒ္ဓဦးနေညနေခင်းထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်။
ဒေသသဘောတူညီချက်တစ်စုံတရာများပဲဥရောပသမ္မတ EU ကခေါ်ထွက်တဲ့မင်းဗြိတိန်လက်တော်မှာဒီနေ့မျက်ခွဲဆုံးဖြတ်မှာဖြစ်ပါတယ်သဘောတူညီမှုများပဲခေါ်ထွက်မဲ့အစီအစဉ်ကိုဝန်ကြီးချုပ်ထရီဆာမေကတော့ဆန့်ကျင်ထားပြီးဝန်ကြီးချုပ်ဦးဆောင်တဲ့အဆိုအရက EU နဲ့သဘောတူထားတဲ့ခေါ်ထွက်ရေးအစီအစဉ်ကိုတော့လွှတ်တော်အမတ်တွေကမနေ့ကပဲတခင်းနဲ့ပြချထားတာပါ6လအတွင်းနှစ်ချိန်ဖြစ်ကြပြီးလူပေါင်း350နီးပါးတည်ဆုံခဲ့ရတဲ့အမေရိကန်လုံခြေလျင်အမျိုးသားအစ်တစ်ကိုပြန်တမ်းမှုရဲ့ဆိုင်မှုပြည်ရင်းပြည်ပကတောင်းဆိုမှုတွေကြီးထွားလာနေပေမဲ့သမ္မတဒေါ်နယ်ထရန့်ဆွေကတော့အရှုံးမပေးသေးပါဘူး။ Boeing 737 MAX 8မျိုးသားလေယာဉ်နဲ့ပတ်သက်လို့သမ္မတထရန့်ဆွေးနွေးနေတဲ့အကြောင်းအင်ဂျင်အရာရှိတွေပြောဆိုထားပေမဲ့ဘယ်သူတွေနဲ့ဘလို့အကြောင်းအရာတွေပြောနေတယ်ဆိုတော့မသိရပါဘူး။American Thermal Trend ရဲ့ Mr. CEO မှာပေါ်မနာဖို့ကိုပူပေါင်းချက်စီမှုနဲ့ဆက်နွယ်တဲ့အမှုနှမှုနဲ့ Washington မှာရှိတဲ့ပြည်သူတရားရုံးမှာဒီနေ့စီရင်ချက်ချမှာဖြစ်ပါတယ်။တရားသူကြီး Amy Berman Jackson အနေနဲ့အမြင့်ဆုံးထောင်ဒဏ်10နှစ်ထိပြစ်ပေးနိုင်ပါတယ်။ကမ္ဘာတဝန်းနိုင်ငံတွေကလူခွင့်ရေးခြေနေနဲ့ပတ်သက်လို့ American နိုင်ငံချိုင်းဝန်ကြီးဌာနကဒီနေ့နှစ်ပတ်လည်စီရင်ခန်းစာထုတ်ပြန်မှာပြည်နိုင်ငံကဝေဖန်ပြီးထိသိမ်းခံရတဲ့ခြေနေတွေကိုမိမောက်ထိုးပြောဆိုလိမ့်မယ်လို့မျှော်လင့်ရပါတယ်။စီရင်ခန်းစာကိုတော့နိုင်ငံချိုင်းဝန်ကြီး Mike Pompeo ကထုတ်ပြန်ပေးတော့မှာဖြစ်ပြီးဒီမိုကရေစီလူ့ခွင့်ရေးနဲ့အလုံသမားရေးရာတာမတ်ကြီးမက်ကယ်ကူးဆက်ကသတင်းတောက်တွေကိုမင်းမြန်းတာဖြစ်ကြတော့မှာပါ။စီရင်ခံစားမှာတော့ရှင်ချန်းဒေတာကဝီကာမိုစင်ရဲ့အရေးကိုအလေးထားဖော်ပြထားပါတယ်
။မလ23ရက်နေ့ဗုဒ္ဓဦးနေ့ညနေပိုင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာဖြစ်ပါတယ်ရှင်။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဝက်ဂနာရောဘတ်ဖြစ်ပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်မဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VO သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VO ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.
Thank you.